မင်္ဂလာပါရှင်ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဒေါအောင်ဆန်းစုကြည်ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုပြန်တုံးသက်ပြင်ဆင်ဖို့ရှိပါရဲ့လားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါရရှင်။
ဆူရနဲ့အပြစ်ခတ်ရက်ဆဲပြီးဒိုင်းပြည်လုံးဆိုင်ရာအပြစ်ရစာချုပ် NCA လက်မှတ်ထိုးထားတဲ့ဒိုင်းသားလက်နက်ကင်ဆယ်ဖွဲ့ဟာပြီးခဲ့တဲ့နိုဝင်ဘာ25ရက်နဲ့26ရက်နေ့မှာအွန်လိုင်းကနေအစည်းအဝေးလုပ်ပါတယ်အစည်းအဝေးမှာညီညာရေးနဲ့ပတ်သက်ပြီးရှေ့အကောင့်တွေပေါ်မဲ့လုပ်ငန်းတွေကိုဆွေးနွေးတဲ့အပြင်2020အထွေထွေရွေးကောက်ပွဲမှာအနိုင်ရတဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကိုလည်းဝမ်းမြောက်ဂုဏ်ယူကြောင်းတဝန်လွှာပို့ပါတယ်တဝန်လွှာထဲမှာသူတို့ဒိုင်းသားလက်နက်ကင်အဖွဲ့တွေအနေနဲ့လည်းရေရှည်တည်တံ့ခိုင်မြဲတဲ့ငြိမ်းချမ်းရေးရရှိရေးနဲ့ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်တော်စုတည်ဆောက်ရေးအတွက်မကြာခင်အသစ်ဖွဲ့စည်းမဲ့အစိုးရနဲ့အတူနိုင်ငံရေးဂရိကဝတ်ခိုင်မာစွာနဲ့ကြိုးပမ်းတည်ဆောက်သွားမယ့်အကြောင်းဖော်ပြထားပါတယ်။ပြောရရင်2016အစိုးရအာဏာရလာစဉ်ကတည်းကငြိမ်းချမ်းရေးလုပ်ငန်းကိုဥဆောင်ကောင်ထယ်ဖော်ခဲ့တဲ့ NLD အစိုးရအနေနဲ့လာမယ့်အနာဂတ်ကာလမှာလည်းငြိမ်းချမ်းရေးလုပ်ငန်းတွေကိုဆက်ပြီးအကောင်ထယ်ဖော်သွားရမယ့်သဘောပါဒါပေမဲ့လည်းရှေ့ပိုင်း၄နှစ်ခွဲကျော်ကာလ NLD ဦးဆောင်အကောင့်ထဲပေါ်ခဲ့တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအားနည်းချက်တွေအများကြီးရှိနေတာတွေ့မြင်ကြရတဲ့အပြင်ဝေဖန်မှုတွေလည်းကြေကြေပြန့်ပြန့်ရှိနေပါတယ်။ဒေါ်ဆန်းစုကြည်အနေနဲ့သူတို့အကောင့်ထဲပေါ်ခဲ့တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုပြန်ပြီးသုံးသပ်ပြင်ဆင်ဖို့ရှိပါရဲ့လားဆိုတာကစိတ်ဝင်စားဖို့ကောင်းတဲ့ကိစ္စတစ်ခုပါ။
အရင်ဆင်အာနာရှင်ခေအလွန်သမရဦးသိန်းစိန်အစိုးရလက်ထက်ကစားတိုင်းသားလက်နက်ကင်တွေနဲ့အပြစ်ခတ်ရစဲရေးငြိမ်းချမ်းရေးဆွေးနွေးပွဲတွေဖြစ်မြောက်ရေးလက်တွေ့ကြတဲ့ချီးကပ်မှုတွေနဲ့စပြီးအကောင့်ထယ်ဖော်ခဲ့တာတွေ့ရပါတယ်။တမိုင်းဝင်နဲ့အပေးယူအလျှော်အတင်းတွေလုပ်နိုင်ခဲ့လို့နှစ်ဖက်သဘောတူတဲ့ NCA စာချုပ်ကြီးရရှိခဲ့ပါတယ်။ဒါပေမဲ့ကံမကောင်းအကြောင်းမှလားစွာနဲ့ပဲတကယ်လက်မှတ်ထိုးတဲ့အချိန်ကြမှာအစိုးရနဲ့တက်မတော်ဘက်ကကိုကန့်တအောင်ပလောင်နဲ့အေးအေးရခိုင်လက်နက်ကင်ဖွဲ့တွေကိုပါဝင်ခွင့်မပေးတာကြောင့်လက်နက်ကင်ရှစ်ဖွဲ့နဲ့ပဲလက်မှတ်ထိုးခဲ့ရတဲ့အခြေအနေရောက်ခဲ့ပါတယ်။နောက်ပိုင်းလုပ်ငန်းစဉ်တွေကိုတော့ NLD အစိုးရကဆက်ပြီးတာဝန်ယူခဲ့ရတဲ့သဘောပါ။ NLD အစိုးရစပြီးတာဝန်ယူရစဉ်ကတိုင်းဒေသလက်နက်ကင်ဖွဲ့တွေနဲ့ပတ်သက်ပြီးအပိုင်း၃ပိုင်းရှိနေတာတွေ့ရပါတယ်။တစ်ပိုင်းကတော့ NCA အပြစ်ရစာချုပ်လက်မှတ်ထိုးထားတဲ့တိုင်းဒေသလက်နက်ကင်အဖွဲ့တွေနဲ့ဆွေးနွေးညှိနှိုင်းပြီးတိုးတက်မှုရအောင်လုပ်ဖို့နောက်တစ်ပိုင်းကတိုက်နေခိုက်နေစေကချင်ကိုကန့်တအောင်ပလောင်ရခိုင်အေအေတပ်ဖွဲ့တွေနဲ့ပထမအဆင့်အပြစ်ခတ်ရက်ဆဲအောင်လုပ်ဖို့နောက်ဆုံးအပိုင်းကတော့တိုက်ခိုက်နေတာလည်းမရှိသဘောတူညီချက်တစုံတရာလည်းမရသေးတဲ့ဝမိုင်းလာကီနီ SSPP SSA ရှမ်းတပ်ဖွဲ့တွေ NCA စာချုပ်ထဲပါဝင်လာဖို့စ조사ညှိနှိုင်းရတာဖြစ်ပါတယ
်လေနစ်ခွဲတာကာလနှီးကုန်ချုပ်ကြည့်လိုက်တဲ့အခါငြိမ်းချမ်းရေးလုပ်ငန်းစဉ်ကြီးလုံးဝပြည့်စည်မသွားဘူးရှိနေသေးတယ်ရှေ့ကိုဆက်ပြီးသွားနေသေးတယ်ဆိုုံကလွဲလို့ NLD အစိုးရအနေနဲ့အပိုင်း၃ပိုင်းလုံးမှာပြောပလောက်တဲ့အောင်မြင်မှုရခဲ့တာမတွေ့မမြင်ကြရပါဘူးအပြစ်ရထားတဲ့အဖွဲ့တွေနဲ့လည်းနားလည်မှုလွဲကာလကြာရှည်ဆွေးနွေးမှုရဆိုင်တိုက်နေခိုက်နေတဲ့အဖွဲ့တွေနဲ့လည်းတိုက်နေခိုက်နေစေ NCA မထိုးတဲ့အဖွဲ့တွေကလည်းငကိုအတိုင်းသူ့ဘာသာသူရက်တီမြဲနေမြဲတိုင်းပဲတွေ့မြင်ရလို့ဖြစ်ပါတယ်ဒီလိုအောင်မြင်မှုမရတာမှာတမရဘကပိုပြီးသဘောထားတင်းမာလာလို့တိုင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့လည်းညှိနှိုင်းရခက်ခဲနေလို့ဆိုတဲ့ပြဿနာတွေအပြင် NLD အစိုးရကိုယ်တိုင်ကအားနည်းချက်တွေအများကြီးရှိနေတာတွေ့မြင်နိုင်ပါတယ
်ပထမအဆုံးအားနည်းချက်ကတော့2015ရွေးကောက်ပွဲမတိုင်ခင်ကာလအထိငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးစိတ်ဝင်စားမှုအားနည်းတာကနေအခြေခံပါတယ်အဲ့ဒီအချိန်တမရဦးသိန်းစိန်ကခန့်အပ်တဲ့အဖွဲ့ကငြိမ်းချမ်းရေးကိုဥဆောင်အကောင့်ထဲပေါ်နေချိန်မှာအတိုက်ခံဖြစ်နေတဲ့ NLD ပါတီဘက်ကဘယ်သူတဦးတယောက်ကမှစိတ်ဝင်တစားပါဝင်တာပူးပေါင်းတာလေ့လာတာမရှိခဲ့ပါဘူးဒီအတွက်လည်း NLD ပါတီဟာအာဏာရလာချိန်အထိငြိမ်းချမ်းရေးလုပ်ငန်းစဉ်မှာဘသူတွေကဘာတွေစ조사ထားပြီးဘာတွေအကောင့်ထွေပေါ်ထားတယ်တိုင်းသားအဖွဲ့အစည်းအသီးသီးရဲ့မတူညီတဲ့တုံ့ပြန်မှုတွေကဘလို့ဘာအခက်ခဲကြုံခဲ့ရတယ်ဘယ်အဆင့်ရောက်နေပြီလဲဆိုတာကောင်းကောင်းမသိခဲ့ကြပါဘူးဒီထက်ပိုအရေးကြီးတာက NLD ဟာအတိုက်ခံကာလမှရောအစိုးရဖြစ်ပြီးတဲ့ဒီကနေ့အချိန်ထိတိုင်းပြည်ကို Federal Democracy နိုင်ငံအဖြစ်တည်ဆောက်မယ်ဆိုတဲ့အကြမ်းဖျင်းပြောဆိုမှုကလွဲပြီးဘလို့ Federal မျိုးတည်ထောင်မယ်အာဏာခွဲဝေမှုကိုဘယ်လိုလုပ်ကြမယ်လက်နက်ကိုင်တပ်ဖွဲ့တွေကိုဘယ်လိုစီမံမယ်တရားစတာခွဲဝေမှုကိုဘယ်လိုစဉ်းစားမယ်စသဖြင့်တိတိကျကျချမှတ်ထားတဲ့ကိုပိုင်မူဝါဒတည့်ရက်လည်းရှိမနေပါဘူး နောက်ထပ်အရေးကြီးတဲ့အားနည်းချက်ကြီးတစ်ခုကတော့အစိုးရဖွဲ့ခေါင်းဆောင်ဖြစ်လာတဲ့ဒေါက်ဆန်းစုကြည်ဟာငြိမ်းချမ်းရေးကိုအကောင့်ထဲပေါ်မဲ့ညှိနှိုင်းရေးမှုကြီးအဖြစ် NLD ပါတီရဲ့တစ္ဆာရှိလူဟောင်းတယောက်လည်းဖြစ်သူ့ရဲ့မိသားစုဆရာဝန်လည်းဖြစ်တဲ့ခွဲစိတ်ကူဆရာဝန်ကြီးဒေါက်တာတင်မျိုးဝင်းကိုတာဝန်ပေးအပ်လိုက်ခြင်းပါပဲ။ငြိမ်းချမ်းရေးကောင်ထဲပေါ်မှုမှာဒေါက်ဆန်းစုကြည်ပြင်းအရေးကြီးဆုံးဖြစ်တဲ့ငြိမ်းချမ်းရေးကော်မရှင်ဥက္ကဋ္ဌတာဝန်ယူထားတဲ့ဒေါက်တာတင်မျိုးဝင်းဟာငြိမ်းချမ်းရေးတည်ဆောက်ရေးတိုင်းရင်းသားတွေနဲ့ဆက်ဆံရေးကိစ္စတွေမှာအတွေ့အကြုံရှိသူနီးစပ်သူတယောက်မဟုတ်တဲ့အပြင်အဲ့ဒီတာဝန်ကိုအချိန်ပြည့်တာဝန်ယူနိုင်ခြင်းလည်းမရှိတာတွေ့ကြရပါတယ်။လေးနှစ်ခွဲကြာညီကုန်းချုပ်ကြည့်တဲ့အခါဒေါက်တာတင်မျိုးဝင်းဟာငြိမ်းချမ်းရေးလုပ်ငန်းစဉ်အနေနဲ့မေမေရရအောင်မြင်မှုရအောင်စွမ်းဆောင်ပြနိုင်ခဲ့ခြင်းမရှိခဲ့သလိုအရေးကြီးတဲ့တက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့ယုံကြည်မှုကိုလည်းရယူမပေးနိုင်ခဲ့ပါဘူး။ဒါ့အပြင်ငြိမ်းချမ်းရေးဖော်ဆောင်မှုလုပ်ငန်းစဉ်ကိုအထောက်အကူပြုပေးရတဲ့ NRPC လိုအဖွဲ့ကလည်းဒေါက်ဆန်းစုကြည်ရဲ့ချိုးချံချွေတာရေးလမ်းစဉ်အောက်မှာဤပညာထောက်ကူပေးမဲ့သူတွေကိုစူးစီးဖွဲ့စည်းနိုင်မှုမရှိတဲ့အပြင်လုပ်ငန်းကောင်ထယ်ဖော်မှုတွေကိုလည်းကောင်းကောင်းကူညီစွမ်းဆောင်ပေးနိုင်တာမတွေ့မြင်ကြရပါဘူး
။ရွက်ဝဲမှာအနိုင်ရပြီးလာမယ့်၅နှစ်တာကာလငြိမ်းချမ်းရေးကိုဆက်ပြီးဦးဆောင်ကြိုးပမ်းရမယ့်ဒေါက်ဆန်းစုကြည်အနေနဲ့ကုန်လွန်ခဲ့တဲ့အချိန်တွေကိုပြန်လှည့်ကြည့်ပြီးငြိမ်းချမ်းရေးကောင်တယ်ဖော်မှုလုပ်ငန်းဆောင်တာတွေဥဆောင်သူတွေရဲ့အခန်းကဏ္ဍတွေထောက်ကူမဲ့အဖွဲ့ပြဿနာတွေကိုပြန်ပြီးဆန်းစစ်သင့်ပါတယ်။ဒါတွေကိုဆန်းစစ်ပြုပြင်ပြောင်းလဲတာတွေမလုပ်ဘဲနဲ့တော့လာမယ့်အနာဂတ်ကာလငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအောင်မြင်တိုးတက်မှုရလာလိမ့်မယ်ဆိုပြီးတထစ်ချပြောလဲလို့တော့ရတယ်ပဲမဟုတ်ကြောင်းပါ။